ပါကစ္စတန်နိုင်ငံမှာကလေးငယ်တွေအတွက်ပိုလီယိုကာကွယ်ဆေးထိုးပေးနေတဲ့ကျောင်းဆရာဆက်တူကိုစစ်သွေးကြွတွေပြန်ပြီးဆွဲတော့တယ်လို့အစိုးရတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံနေဇတ်တျောက်ခိုင်ဘာလူမျိုးစုတွေကဘာရာခရိုင်မှာစနေနေ့ကဒီပုဂ္ဂိုလ်တွေပြန်ပြီးဆွဲခံသွားရတာဖြစ်တယ်လို့လည်းအာဏာပိုင်တွေကဆိုပါတယ်။ပါကစ္စတန်နိုင်ငံမှာပိုလီယိုကာကွယ်ဆေးထိုးဝန်ထမ်းတွေကိုအနောက်တိုင်းရဲ့သရိုးတွေဖြစ်တဲ့မွတ်စလင်တွေမြို့တွန်းအောင်ဆေးထိုးပေးနေသူတွေဖြစ်တဲ့ဆိုတဲ့ဆူဆွဲချက်တွေနဲ့စစ်သွေးကြွတွေကမကြာခဏတိုက်ခိုက်လေရှိကြပါတယ်။ပိုလီယိုရောဂါဟာမြန်မြန်ကူးစက်ပြီးကုသလို့မရနိုင်တော့အောင်အကျော်သေးသွားနိုင်တဲ့ရောဂါတစ်မျိုးဖြစ်ပါတယ်။အာဖဂန်နစ္စတန်၊နိုင်ဂျီးရီးယား၊ပါကစ္စတန်သုံးနိုင်ငံဟာပိုလီယိုအဖြစ်များတဲ့နိုင်ငံဖြစ်ပြီးကျန်းနိုင်ငံတွေပါကူးစက်ပြန့်နှံ့စေနိုင်တဲ့နိုင်ငံတွေဖြစ်တယ်လို့လည်းကမ္ဘာတစ်ဝှမ်းပိုလီယိုတိုက်ဖျက်ရေးအဖွဲ့ကြီးကဆိုပါတယ်။